အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဖွဲ့စည်းပုံအခြေခံဥပဒေကျင့်စင်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်မှစတင်ဆောင်ရွက်လာတဲ့အပေါ်တိုင်းရင်းသားပါတီတို့ရဲ့အမြင်သဘောထားတွေဖြစ်ပေါ်လာနိုင်တဲ့အလားအလာတွေပဲလို့ရှိနေပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုစူးစီးတင်ပြပေးထားပါရဲ့ရှင်။
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီဖွဲ့စည်းဖို့ NLD ပါတီကအရေးကြီးဆုံးတရက်ကိုတင်သွင်းခဲ့တယ်လို့တမောသာလွတ်တော်ကိုယ်စားလှယ်တွေကလုံထုံးလုံးကြီးနဲ့မညီကြောင်းကန့်ကွက်ခဲ့ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီဖွဲ့ချုပ် SCD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တိရိမျိုးကိုရောက်ရှိစေမှာအကြံပြုစာတစ်စောင်ပေးခဲ့ပါတယ်SCD ပါတီရဲ့အထွေထွေတွေ့မှုလည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဘူးဂင်ကားမြန်ကဒီအကြံပြုချက်နဲ့သူတို့ရဲ့အမြင်ကိုအခုလိုပြောပါတယ
်အဲ့ဒီနောက်ဆုံးပိုင်းမှာကျွန်တော်ဗာထည့်ထားတယ်ဆိုလို့ရှိရင်အမျိုးသားယုံကြည်ရှိမှုငင်းချင်ရရှိမှုကိုစစ်စစ်ရရှိပင်လုံးကနေလုပ်နေတယ်ပေါ့လေအခုဒီကျွန်တော်တို့ယူနီယံကောင်မောင်ကစစ်စစ်ရရှိပြီးဆိုတော့အဲ့ဒါကိုပြီးတော့စုမှာချပြီးတော့ဆွေးနွေးလို့ရှိရင်ကျွန်တော်တို့နောက်ထောင်စစ်ပင်မှုကိုတော်တော်နိုင်တယ်လို့ကျွန်တော်တို့ဟောတင်တူထားတာရှိတယ်ကျွန်းနိုင်ငံရဲ့အဓိကပြဿနာဖွဲ့စည်းပုံအခြေခံလို့ပြောရမယ်ဆိုရင်ငြိမ်းချမ်းဖြစ်တာလေ။အဲ့တော့ကြော်လို့ဖို့ဒီဒီနေကော့ကတဘောတူပြီးတဲ့ချက်ပေါ်တော့တော့ပြီးဆောင်စုမှဆွေးနွေးခိုင်းတိုင်းပြီးမှကျွန်တော်လက်ရှိတွားနေတဲ့2008နဲ့ဒီယူနီယံကော့တဲ့ကွဲလွဲမှုတွေကျွန်တော်ဆန်းစစ်လို့ချိန်ဆလို့ရပြီလေ။ဒါဆိုတော့ဒီတစ်ခုပေါ်လာပဲချင်းမျောတာပဲကျွန်တော်တို့အနေနဲ့ပဲ
။လက်ရှိ NLD ပါတီကတင်ပြတဲ့ပူပေါင်းကော်မတီဖွဲ့စည်းရေးအပေါ်မှာတော့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNE မှာဆွေးနွေးပြီးဆောင်ရွက်သွားမယ်လို့ပြောပါတယ်။UNE အဖွဲ့ဟာတိုင်းရင်းသားနိုင်ငံရေးပါတီ၅ပါတီနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လွတ်တော်၃ရက်မှလည်းကိုယ်စားလှယ်100လောက်ကိုကိုစားပြုထားတာဖြစ်ပါတယ်။အခြား UNE အဖွဲ့ဝင်ဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းရေးမှူးဦးဆိုင်လိတ်ကပြည်ထောင်စုအခြေခံမှု Union Accord ရယူရာမှာဝိဝါဒကွဲပြားတာတွေရှိခဲ့တယ်လို့တန်ပေါ်နဲ့အစိုးရတသဘောနဲ့မရှိတဲ့အပေါ်မှာပြောလင်းနိုင်ဖို့ခက်ခဲကြောင်းသုံးသပ်ထားပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးသူ့ရဲ့အမြင်သဘောထားကိုတော့အခုလိုပြောပါတယ
်။သူကဘူးပေါင်းကော်မတီဖွဲ့ရုံဆိုလို့ရှိရင်တော့အရင်ကြံ့ခိုင်ရေးအစိုးရတုန်းကလုပ်တဲ့လုံနီးလုံဟန်တိုင်းပဲသွားတယ်လို့မြင်တာပေါ့နော်။အဲ့ထက်ပိုပြီးတော့မှတူတူကဲကဲဘာများလုပ်နိုင်မလဲဆိုတော့စောင့်ကြည့်အောင်ပါပေါ့။တချက်ရှိတာကတော်တော်ထဲမှာကျူးစားတဲ့အချိန်မှာအစိုးရနဲ့တက်မလို့ဘယ်လောက်ထိညှိနှိုင်းဆွေးနွေးနိုင်မလဲဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်။ဒါတက်မလို့ဘက်ကအလျှော့မပေးဘူးဆိုလို့ရှိရင်အောင်မြင်နိုင်စရာအကြောင်းတော့တိတ်မရှိဘူး။ဒါပေမဲ့ကြခုတ်ကြခဲကျိုးပန်းမယ်ဆိုလို့ရှိရင်တော့ဥပဒေရရရေးထားတဲ့ဟာကွက်တွေပြုတ်ကွက်တွေရှိမှာပါလေ2008တည်းမှာ။အဲ့တော့စီလိုအပေါက်စာပြီးတော့မှကျိုးပန်းမယ်ဆိုလို့ရှိရင်တော့လေရတော့ရနိုင်တယ်
။ဖွဲ့စည်းပုံအခြေခံဥပဒေကိုအမှန်တကယ်ပြုပြင်မယ်လုံးဝစီနံအမှန်နဲ့ပြုပြင်မယ်ဆိုရင် SNLD ပါတီအနေနဲ့တရားအခမ်းကနေပူးပေါင်းပါဝင်ဖို့အသင့်ရှိကြောင်းလည်းပြောပါတယ်။မွန်မျိုးသားပါတီရဲ့သဘောထားကိုတော့မျိုးသားလွတ်တော်ကိုယ်စားလှယ်90ဟာကအခုလိုပြောပါတယ်
။ဟုတ်ကဲ့ပါတီရဲ့ဒီစဉ်ရေးတိုင်းမှာဘူးတော်ပါရဆက်ခံဆက်ကြောဘူးအဲ့လိုလိုရှိတယ်ပေါ့နော်။ဥပဒေပြင်ဆင်တဲ့နေရာရောက်တဲ့အခါမှာတင်ဟိုတီဘေးကိုပြည်ပြည်စပါတီတိချာတန်ပြီးတော့ဆုံးဖြတ်မှာတော့နော်။ဒီသူရှိရတဲ့အခါကပါတီရဲ့ဒီအဖက်ဒီဖက်ကိုတော့ဆက်ခံတော့ဒီအဲ့လိုပေါ့။ဒါမှဆက်ဆက်ကြတဲ့သူတွေဟိုမဆက်ဆက်ဘူးသမထရုဘယ်လောက်ထိရင်ခွင့်ပေးမလဲပေါ့နော်အဲ့ဒီပုံမျိုးကြည့်ရင်အတိအကျတော့သူတို့ရဲ့ဒီရင်ခွင့်ပေးတဲ့ပုံပါပဲကျွန်တော်ဒီဖြစ်တော်ကြီးပြင်လို့ရမယ့်အနေအထားလေးပေါ့အဲ့လိုမျိုးတစ်ဖြစ်မဖြစ်နဲ့ပေါ့
တခြားတိုင်းသားနိုင်ငံရေးပါတီတချို့ကဖွဲ့စည်းပုံပြင်နေဆိုရင်ပြည်내ဝင်ကြီးချုပ်ခန့်အပ်ရေးဆိုင်ရာပုံမှန်261ကိုအဓိကထားပြင်လို့ကြသလိုတချို့ပါတီတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစနစ်ဖက်ဒရယ်စနစ်တွေနဲ့မကိုက်ညီတာကြောင့်အစ်စ်ပြန်ရေးဖို့လိုလားနေတာတွေလည်းရှိနေပါတယ်